မြမတန်ယုံရဲ့အစီအစဉ်နဲ့ပြန်ရောက်လာတဲ့တရားမဝင်လုပ်သား154ဦးကိုစံမာရေးစစ်ဆေးမှုတွေနှစ်ဆင့်လှုပ်ဆောင်ပြီးတော့ကိုယ်အိမ်မှာပဲတည်တံ့နေဖို့အတွက်လည်းမှာသားထားတယ်လို့စံမာရေးဌာနတာဝန်ရှိသူကပြောပါတယ်။ COVID-19 ကြောင့်နေရပြန်လို့ကြောင့်ဆက်သွယ်လာသူတွေကကြံရှိတဲ့သူတွေကိုပြန်ပို့နိုင်မှုအတွက်တရုတ်အနာပိုင်းတွေကမြစ်တာရက်ခံစာပေးပို့ထားတယ်လို့လည်းမြမတန်ယုံတာဝန်ရှိသူကပြောပါတယ်။တရုတ်ပြည်ကနေပြန်ရောက်လာတဲ့မြမအလုပ်သမားတွေပေါ်မှာ COVID-19 ရောဂါကာကွယ်ရေးအတွက်စံမာရေးဌာနရဲ့ဆောင်ရွက်ထားရှိမှုအကြောင်းတွေကို VOA သတင်းတော်စုစုကသတင်းပေးပို့ထားပါတယ်။
တရုတ်နိုင်ငံမှာဖြစ်ပွားနေတဲ့ COVID-19 ကြောင့်ဘေးရပြန့်ကျင်သူတွေကိုတရုတ်နိုင်ငံရှန်တုန်းပြည်နယ်ရူရှန်မြို့ကနေတဆင့်မြန်မာတရုတ်နယ်စပ်ကိဖြစ်တဲ့ချင်းရွှေဟော်ကိုပြန်လည်ပို့ဆောင်ပေးနိုင်ခဲ့တာမနေ့ကအထိ154ယောက်ရှိသွားပြီလို့မြန်မာတန်ယုံတာဝန်ရှိသူကပြောပါတယ်။အခုလိုပြန်ရောက်လာသူတွေကိုမြန်မာပြည်ရဲ့ပေးမဝင်ရင်ချင်းရွှေဟော်နယ်စပ်ကိမှာပဲကျမရေးစစ်စရာရေးဆောင်ရွက်ဖို့အတွက်ကျမရေးဦးစီးဌာနနဲ့သက်ဆိုင်ရာဌာနတွေအချင်းချင်းကြိုတင်ပြင်ဆင်မှုတွေလုပ်ထားတယ်လို့သိရပါတယ်။ပြန်ရောက်လာသူတွေအနေနဲ့သူတို့ရဲ့သက်ဆိုင်ရာနေရပ်အသီးသီးကိုပြန်နိုင်မှုအတွက်လိုအပ်တာတွေကိုလည်းဆောင်ရွက်ပေးနေတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာတင်မောင်ညွန့်ကအခုလိုပြောပါတယ်
ကျွေးဥချိုရူးစံနာနဲ့ချူရွှေော်ဆိုတော့လောက်ကန်ကကိုကန်ဒေတာဦးစီးရှိတယ်ဗောနော်အဲ့ဒါကိုဆက်တော့ဆက်တွေ့ပြီးတော့မှဒီတန်ရောကနေပြန်လာတဲ့ဖွဲ့ဆိုလို့ရှိရင်ခွဲပြီးတော့ပြန်ရင်ဒီကတော့ယောဂပါခဲ့ရင်တော့မှပြန်လာတာပို့ပြီးတော့ဆိုးပါဆိုကားတော့တကြွကြီးရဲ့ဆိုးရအောင်ချူရွှေော်ကနေပြီးတော့လာရှိုးရောက်တဲ့ခြေလေးဆက်တော့လုပ်ပြီးတယ
်မြန်မာတန်ရောစီစဉ်နဲ့ပြန်လည်ရောက်ရှိတာတွေကိုမြန်မာတယုံနယ်ဆက်ချင်းရွှေော်မှာအပြားတိုင်းလာပြီးသူတို့ရဲ့ကျန်းမာရေးအခြေအနေဖော်ပြတဲ့ Head Declaration ကတ်တွေကိုဖြည့်ခိုင်းတာနဲ့ကျန်းမာရေးပညာပေးတာတွေကိုဆောင်ရွက်နေတယ်လို့ဆိုပါတယ်အခုလိုဆောင်ရွက်တာတွေကိုနှစ်ဆင့်ဆောင်ရွက်ပြီးမှနေရက်ကိုအတိအကျပြန်ခိုင်းတာလို့ဒေါက်တာတင်မောင်ညွန့်က VOA ကိုပြောပါတယ်
။နှစ်ဆင့်အောင်မှလုပ်တာချင်းရွှေမှတစ်ဆင့်လုပ်တယ်ဒီနားမကောကာကြီးဝင်းမှာအကုန်လုံးတစုပြေးရောက်လာရင်နားမကောကာကြီးဝင်းမှာအထူးထူးချုပ်ရီရောပို့ဆက်ကိုပေါင်းပြီးတော့ဆရာတို့ကကားကိုလုံးဝမထွက်ခိုင်းနဲ့အဲ့မှာအကုန်လုံးကားကိုတစုပြေးရအောင်လည်းလုပ်ပြီးတယ်။နောက်ပြီးတော့ဒီကားလည်း through အကုန်လုံးမပြန်သေးခင်ပြင်းပြင်းမှထားပါဘောနော်။အဲ့အကုန်လုံးကကျိုးစားဆစ်ဆီးတာအစားအကုန်လုံးပါတယ်။ဟုတ်ကွာတင်းလုံးအောင်မော်ကွာတင်းလုံးဖို့သူတို့တိချပြောလိုက်တာပေါ့နော်။လေးရကောင်းတိုင်းကတော့မမရှိဘူးချားတယ်တယောက်မှမတွေ့ဘူး
။ COVID-19 ကြောင့်နေရပြန်ရှင်တယ်လို့အကြောင်းကြားလာသူ1500ဝန်းကျင်လောက်ထဲကအယောက်900ကိုစစ်စစ်ပြီးဖြစ်လို့ပြန်ပို့နိုင်မှုအတွက်တရုတ်အစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်ပေးနေတယ်လို့မြန်မာတန်ယုံတာဝန်ရှိသူကပြောပါတယ်။သူတို့တွေကတရုတ်ပြည်ထဲကိုတရားဝင်လာရောက်အလုပ်လုပ်ကြနေသူတွေဖြစ်ပြီးမနေ့ကအထိ154ကိုပြန်ပို့နိုင်ပြီဖြစ်တာကြောင့်ကျရှိနေသူတွေကိုအမြန်ဆုံးပို့နိုင်မှုအတွက်ဆက်ပြီးဆောင်ရွက်နေရလို့ပြည်ချင်းမျိုးအခြေဆိုင်မြန်မာတရုတ်တာဝန်ရှိသူကပြောပါတယ်
။အခုကတော့154ရောက်ပေါ့နော်ပို့ပြီးတော့အချင်းနဲ့ဟိုအမီသွင်းပေးထားတဲ့လူတွေအမြန်ဆုံးပေါ့နော်ကျွန်တော်တို့ပို့လို့ရအောင်ကျွန်တော်တို့စူးစမ်းပြီးတော့ဆောင်ရွက်နေတာပဲ။ဒီဥပဒေကလည်းတို့ကိုယ်ဆောင်အမျိုးသမီးတွေပါတယ်ဒါလေးဥပဒေပြီးပို့တယ်ဆိုတော့လေဒါကြီးကလေးဥပဒေပြီးတယ်နောက်တဲ့ကလည်းတို့ကလည်းအမခံတာရှိပါတယ်ဒါတွေအကုန်လုံးတို့အရှင်ကြီးချိုးချိုးမို့ကျန်ပို့ပြီးတော့ဆိုတော့အကြောင်းလေးတို့ကလည်းဒီဥပဒေကလည်းပြောထားတာရှိပါတယ်ကျွန်တော်တို့တန်ယုံနေတယ်လေဒီလူနိုင်ငံတိုင်းကိုကြီးဌာနရဲ့တက်ဆိုင်ပြီးနေပြီပေါ့နော်ချိုးချိုးမို့ကျန်ပို့လို့ရအောင်ဆောင်ရွက်ပေးပါဆိုပြီးလည်းကကျွန်တော်မြစ်တိုင်းရဲ့ဆန္ဒပါရေးစာရေးပို့ထားတာလည်းရှိပါတယ်ဒီကဒါကြောင့်ကျွန်တော်လည်းဒီဖိတ်ရှိကြီးချင်ပြီးတော့ဖော်ပြပြီးတော့ပြောချင်ပါတယ်
တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း92နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ6ရက်ညနေခင်းစီရင်အရလူပေါင်း 98,000 ကျော်ကူးစက်ခံရတာပါဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ696ယောက်နဲ့သေဆုံးသူ6ဦးရဲ့စီးရင်ကိုပါထက်တွက်ထားပြီးစုစုပေါင်းသေဆုံးသူကတော့3,300ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်